အရိရှိဦးကိုပြန်လွတ်ပေးရင်းနဲ့ပတ်သက်ပြီးရှမ်းပြည်နယ်ကြောင်မဲမြို့ RCS ဆက်ဆံရေးဦးတောင်ငန်ဒေါ်နမ်မိုးကတဆင့်ဒီဘောမြို့ SNLD ကြားကောင်းပါတီကိုဆက်သွယ်လာတာဖြစ်ပါတယ်။နမ်တူတအန်ပလောင်ပါတီတာဝန်ရှိသူတွေမိသားစုတွေစာပေရင်ကျင်းမှုအဖွဲ့တွေထံကိုဒီကနေ့နေ့လယ်ပိုင်းမှာပြန်လည်အနံပေးခဲ့တာလို့ဒီဘောမြို့ကြားကောင်းပါတီအတွင်းရင်မှုဆိုင်းလောင်ဆိုင်က RFA ကိုပြောပါတယ်။
တောင်မော်ကိုဟိုရောက်တယ်နော်။ဟောရောက်တော့ဟိုမှာကရှိတဲ့တောင်ငန်အော်ဆက်ဆံရေးတာဝန်ခံဒေါနာမိုးရဲ့ဟောနေပြည်တော်ဘုံမိုးရဲ့ပေါ့နော်ဟုတ်အဲ့မှာတွေ့ဆုံကြမှာကျွန်တော်တော့အရှိရောရှိတယ်ပေါ့နော်ရှိရောရှိတယ်အရင်တော့အရင်ပြန်လုပ်ပေးဖို့ကရှိခဲ့တော့ညာလည်းပဲအဲ့ဂျားထဲမှာဟိုလူတွေကတော့ဘုံမိုးကြီးကားနေတဲ့ဆန္ဒပြမှုတစ်ခုဖြစ်သွားခဲ့တယ်ပေါ့နော်ဟုတ်အဲ့ပုံမှာလည်းစိတ်မကောင်းတာနဲ့ပဲဟိုတင်းတင်းဆက်လိုက်ပြီးတော့တင်းတင်းထားရတယ်ပေါ့နော်သူနေတယ်အဲ့ဒါအနန္တနဲ့အချိန်မှာဟိုလူကြောင့်အနန္တလည်းအဲ့ဒါပါရီစီမှာတရားဝင်အနံပေးခြင်းဖြစ်တော့ကောင်းပါမယ်အနံပေးရပါတော့
ရွာသားရှိဦးကိုဒီဘောမျိုးထန်ဆန့်ရွာမှာတွားရောက်ခေါ်ဆောင်ခဲ့ကြတာဖြစ်ပါတယ်အခုလွတ်လာတဲ့ရှစ်ယောက်ဟာတိုက်ပွဲဖြစ်ချိန်လမ်းမှာတွေ့ရလို့ခိတ္တထိန်းထိန်းထားခဲ့တာဖြစ်ကြောင်း RCS တာဝန်ရှိသူတွေကပြောတယ်လို့သူတို့ကတွားခေါ်ခဲ့တဲ့မိသားစုဝင်တွေကတူကပြောပါတယ
်ဒီဘောမျိုးနဲ့ထန်ဆန့်ရွာပါခင်ဗျာဒါနဲ့ပဲအုပ်စုပါတယ်တော့ကျွန်တော်မသိပါဘူးခင်ဗျာ RCS ကခေါ်ထားတာပါခင်ဗျာအဲတိုက်ပွဲဖြစ်တဲ့အချိန်မှာတို့တို့လေးတွေကိုကျွန်တော်တို့ခိတ္တထိန်းထားတာပါပေါ့ဒီအမနေ့ကမှပြောတာခင်ဗျာအဲတကယ်စကားအရင်တော့အဲ့လိုတခါမှမပြောပါခင်ဗျာအဲအရင်တော့တော့တွေ့ရင်ထိန်းထားပါမယ်ပြဿနာမရှိပါဘူးပြန်လုပ်ပေးပါမယ်အဲအဲ့လိုပဲပြောမနေ့ကမှကျွန်တော်ညီမတွေအော်ကျွန်တော်ဖေမရဲ့ညီမရဲ့ခေါ်မှသူတို့က
မူလတဲ့ကဖန်စီသားတွေကိုပြန်လွတ်ပေးဖို့ဖြစ်ပေမဲ့ဆန္ဒပြလာတွေဖြစ်လာတဲ့အတွက်ဆက်လက်ထိန်းသိမ်းထားခြင်းဖြစ်ကြောင်း RCSS တာဝန်ရှိသူတွေကပြောတယ်လို့တွားရောက်ခေါ်ဆောင်လာသူတွေကပြောပါတယ်။ပျောက်ဆုံးနေသူ12ဦးထဲက10ဦးပြန်လွတ်လာပြီဆိုပေမဲ့4ဦးကတော့သတင်းအစနာမရသေးတယ်လို့ RCSS ဘက်ကလည်းသူတို့ဖမ်းထားတာမရှိဘူးလို့ပြောတယ်လို့နမ်တူမြို့နယ်တအန်ပလောင်ပါတီဥက္ကဋ္ဌဦးအိုက်ထိုက်ကပြောပါတယ်။ပျောက်ဆုံးနေသူတွေဟာအိုက်စောအိုက်မောင်ဖိုးဝအိုက်ကျင်းဆိုသူတွေဖြစ်ပြီးအဲ့ဒီလေးယောက်ဟာတိုက်ပွဲဖြစ်ချိန်ရွာထဲမှာအဆောင်အဖြစ်ဥိုက်နေရဲ့နေအိမ်မှာကြံခဲ့ကြတာဖြစ်ပြီးပျောက်ဆုံးနေတာဖြစ်တယ်လို့ဥိုက်ထိုက်ကပြောပါတယ်။အဲ
မနေ့ပြန်လာခေါ်ဆိုတော့ဒီနေ့အရှမ်းပါတီရောစာပေရောကျွန်တော်ဝီတန်းနမ်တန်းပါတီနဲ့ဒီဘောကစာပေဖွဲ့တွေစူပေါင်းပြီးတော့တက်သွားပြီးတော့တော့ခေါ်လာတာပေါ့လေ။အခုက၈ယောက်လွတ်လာတယ်ပေါ့နော်။ဟုတ်ကဲ့ဟုတ်ကဲ့၈ယောက်၈ယောက်။အော်ဟုတ်၄ယောက်ကျန်နေသေးတယ်။အဲလေးယောက်ကျန်နေတဲ့ကိုကနာအခုပျောက်ဆုံးတာချင်းမတူရဘူးည
ဟုတ
်ဒီ၈ယောက်ကဘယ်လိုပြောမလဲသူတို့ကလမ်းမှာဖမ်းပြီးတော့ထိထားတာအဲဒါမိုးတီနားမှာသူတို့ဖမ်းထားတာပေါ့နော်ကျန်တဲ့၄ယောက်ကတော့ယွာထဲမှာပျောက်တော့တာ
ဟုတ်တယ
်အဲဟိုအိမ်ဒီအိမ်မှာပေါ့နော
်ဟိုအိမ်မှာပျောက်တော
့တာအဲ့ဒါကျတော့သူတို့ဘယ်လိုပြောမလဲဆင်းတော့မပြေဘူးညသူတို့လက်ထဲမှာမရှိရှိတယ်လို့လည်းမပြောသေးဘူးည
ပြန်လွတ်လာသူတွေကိုမေးမြန်းတာမှလည်းအဲ့ဒီလေးဦးဟာသူတို့နဲ့ရှိမနေဘူးလို့ပြောကြောင်းနမ်တူမျိုးနဲ့တအန်ပလောင်ပါတီဥက္ကဋ္ဌဦးအိုက်ထိုက်ကပြောပါတယ်။ပြန်လွတ်လာသူတွေဟာနေ့လယ်ပိုင်းမှာပဲတီဘောမျိုးကနေသူတို့မိသားစုဝင်နေအိမ်တွေကိုပြန်သွားကြပြီလို့သိရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတီဘောနမ်တူလမ်းပိုင်းပေါ်ကမန်လီကျေးရွာမှာဖေဖော်ဝါရီလ28ရက်နေ့ကနေမတ်လ3ရက်နေ့မနက်ပိုင်းအထိ RCSS နဲ့ SSPP TNN တွေပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲအတွင်းမန်လီရွာသား12ဦးပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်။အဲ့ဒီလိုပျောက်ဆုံးသွားတာနဲ့ပတ်သက်ပြီးပြန်လွတ်ပေးဖို့ RCSS အဖွဲ့ကိုမတ်လ9ရက်နေ့နေ့စွဲနဲ့တန်အမျိုးသမီးအဖွဲ့တန်အကြောင်းသားနဲ့လူငယ်အဖွဲ့ကကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပူပါတယ်ကျွန်တော်ကကိုကန်တာပါ